Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်စက်တင်ဘာလ23ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမြေကြပါစေရှင်ကျမကနန်းလောပါ
ကျွန်တော်တော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးပါပါထူးခြားတဲ့သတင်းတွေကတော့စီးရီးယားနိုင်ငံတွေက IS စစ်သွေးကြွတွေကိုအမေရိကန်နဲ့အာရပ်ငါးနိုင်ငံပူးပေါင်းပြီးစတင်တိုက်ခိုက်နေတာယူကရိန်းမှာပြစ်ခတ်ရစေးသဘောတူညီချက်အရာနှစ်ဖက်တပ်ဖွဲ့တွေကသူတို့တပ်ဖွဲ့တွေလက်နက်ကြီးတွေကိုပြန်ရုပ်သိမ်းနေတာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးပါပါနန်းလောင်ရေ
ကောင်းပါပြီရှင်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်အယောက်40ကိုနိုင်ငံသားဖြစ်ခွင့်ပေးလိုက်တာနဲ့ပတ်သက်တဲ့သတင်းမျိုးရောက်မှလုံးမဲ့69ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာပြည်အရေးကိုဆွေးနွေးကြမယ့်သတင်းအပြင်မြန်မာနိုင်ငံကိုအာရှဒေသရဲ့ကုန်တွယ်ရေးအရာခွင့်လန်းရှိတဲ့နိုင်ငံတနိုင်ငံအနေနဲ့အမေရိကန်တို့ကသတ်မှတ်တဲ့အကြောင်းသတင်းတွေကိုသတင်းတွေအပြီးမှာတင်ဆက်ပေးပါပါ။အခုကတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်။
အဲ့တစ်ဖက်မှာဒါမြို့မြို့နဲ့တခုတည်းဟုတ်ပဲအဲလှုပ်တဲ့အချိန်ကမာရခိုင်ပြည်နယ်လုံးပြဿနာနဲ့မြို့မြို့
ရခိုင်ပြည်နယ်မြေပုံမြို့ကပြည်သူလွတ်တဲ့ပြည်သူလွတ်တော်ကိုစလေဦးဖေးတမ်းပါရှင်အခုကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်
စီးရီးယားနိုင်ငံနဲ့ IS စစ်သွေးကြွတွေကိုအမေရိကန်နဲ့အာရပ်ငါးနိုင်ငံပူးပေါင်းပြီးလေကြောင်းကနေစတင်တိုက်ခိုက်နေပါပြီ။ဒီကနေ့အင်ကာနီမှာ Central Command လို့ခေါ်တဲ့အရှေ့လက်ပိုင်းဒေသစစ်စင်ရေးကုကဲရေးအမေရိကန်စစ်ဌာနချုပ်ကညဘက်လေကြောင်းတိုက်ခိုက်မှု14ကြိမ်အတွင်းဒေသ၄ခုရဲ့ပစ်မှတ်တွေကိုပစ်ခတ်ဖျက်ဆီးနိုင်ကြောင်းနဲ့အဲ့ဒီထဲမှာ IS စစ်သွေးကြွတွေရဲ့အမကန်နေမြေရခါမျိုးလည်းပါဝင်ပါတယ်။စစ်သွေးကြွတွေရဲ့စစ်သင်္ဘောစခန်းတွေဌာနချုပ်နဲ့ငွေကြေးထောက်ပံ့တဲ့နေရာတွေကိုတိုက်ခိုက်တဲ့နေရာမှာဘာရိန်း၊ကာတာ၊ဆော်ရီအာရေဗီယား၊ဂျော်ဒန်နဲ့ United Arab Emirates နိုင်ငံတွေကအတူပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒီလေကြောင်းတိုက်ခိုက်မှုအတွင်းစစ်သွေးကြွဒါဇင်နဲ့ချီပီတည်ဆုံးခဲ့တယ်လို့လန်ဒန်အခြေစိုက် Syrian Look Queen လေးလာဆောင်ကြည့်ရေးအဖွဲ့ကပြောပါတယ်။ Pentagon ပြောခွင့်ရ Marine တုပုံမှုကြီး Jeff Poole ကဒီလေကြောင်းတိုက်ခိုက်မှုအတွင်ဂျက်တိုက်လေယာဉ်တွေဘုံးကျဲလေယာဉ်တွေ cruise missile ဒုံးကျည်တွေတပ်ဆင်ထားတဲ့စစ်သင်္ဘောတွေပါဝင်တယ်လို့တနင်္လာနေ့ရုံးက VOE ကိုပြောပါရယ်ဒီလိုလေကြောင်းတိုက်ခိုက်မှုတွေမစတင်ခင်မှာကုလဆိုင်ရာစီးရီးယားတပ်မတ်ကိုအမေရိကန်ဘက်ကအသိပေးခဲ့တယ်လို့စီးရီးယားနိုင်ငံသားရေးဌာနကပြောပါရယ်အနောက်နိုင်ငံတွေကကြောတော်နောက်ခံပေးထားတဲ့အတိုက်ခံစီးရီးယားညွန်ပေါင်းအဖွဲ့ခေါင်းဆောင်က IS စစ်သွေးကြွတွေကိုတိုက်ခိုက်ရမှာနိုင်ငံတကာကပါဝင်လာကြောင်းပြောဆိုပြီးဒီလေကြောင်းတိုက်ခိုက်မှုကိုကြိုဆိုလိုက်ပါရယ်
အမေရိကန်နိုင်ငံသားဝန်ကြီး John Kerry ကအစ္စလာမ်အစွန်းရောက် IS အဖွဲ့ရဲ့လက်ချက်ကြောင့်အီရတ်နဲ့ဆီးရီးယားကယဉ်ကျေးမှုအမွေအနှစ်တွေဖျက်ဆီးခံခဲ့ရတယ်လို့ဝေဖန်ပြစ်တင်လိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံပြင်ပမှာလုပ်တဲ့အီရတ်နဲ့ဆီးရီးယားယဉ်ကျေးမှုအမွေအနှစ်များအပေါ်ချင်းချောက်နေခြင်းလို့ခေါင်းစဉ်ပေးထားတဲ့အခမ်းအနားကိုနိုင်ငံသားဝန်ကြီး Kerry တက်ရောက်ခဲ့ပြီးအခုလိုဝေဖန်လိုက်တာပါ။ဝန်ကြီး Kerry ကအီရတ်နဲ့ဆီးရီးယားကရှေးဟောင်းဖျားချောင်းတွေနဲ့ပလီတွေကိုဒီအစ္စလာမ်အစွန်းရောက်စစ်သွေးကြ IS ကဖျက်ဆီးပြစ်လိုက်တာဟာလူသန်းပေါင်းများစွာရဲ့ယုံကြည်တတ်ဝင်မှုတွေကိုဖျောက်ဖျက်ဖြစ်လိုက်တာပဲဖြစ်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဝန်ကြီးကယ်ရီကဆက်ပြီးလူတွေအားလုံးမျှော်ဝေခံစားနေတဲ့ယဉ်ကျေးမှုအမွေအနှစ်တွေကို IS အဖွဲ့ကလွှဲလို့ဘယ်အဖွဲ့ကမှတနက်ပြောင်းပွားအောက်မှာမထားခဲ့ဘူး။ဒီ IS အဖွဲ့အနေနဲ့လူတွေကိုကောင်းဖြတ်တတ်တာတွေမကဘူး။လူသားတွေရဲ့တိုးတက်လာတဲ့ယဉ်ကျေးမှုဖြစ်စဉ်တစ်ခုလုံးကိုတစသည်ဖျက်ဆီးနေတာဖြစ်တယ်။သူတို့အနေနဲ့တကယ်ကဘာသာရေးပေါ်လေးစားမှုမရှိဘူး။ယဉ်ကျေးမှုအပေါ်မှာလည်းမလေးစားဘူး။ဒါတွေကလူတန်းပေါင်းများစွာအတွက်အသက်ရှင်နေထိုင်မှုဆိုင်ရာအခြေခံအုတ်မြစ်ပဲဖြစ်တယ်လို့ဆိုခဲ့ပါတယ်။ဒါအပြင်ဝန်ကြီးကယ်ရီကဆက်ပြီးအခုလို IS ဖွဲ့ကျူးလွန်နေတာကတော့အဆိုးဆုံးပြောရရင်ယဉ်ကျေးမှုအပေါ်ရန်ကားစော်ကားရာကြတယ်။ရည်ရွယ်ချက်ရှိရှိနဲ့ဖြစ်စည်းပြစ်နေတာဟာလည်းအကြီးတန်းလွန်တယ်။တရိတ်ဆန်လို့ရိုင်းစိုင်းရာကြတယ်။အသေးနှလုံးမရှိကြသလိုပဲလို့ဆက်ပြီးဝေဖန်ပြစ်တင်ခဲ့ပါတယ်ခင်ဗျာ။
ရုရှားလိုလာတဲ့ယူကရိန်းခွတ်တိုက်ရေးတပုံတွေကတိုက်ပွဲတွေအတွင်းသုံးပြနေတဲ့လက်နက်ကြီးတွေကိုပြန်ရွှေ့ပြောင်းနေကြောင်းပြောပါရယ်။ငါးလကြာယူကရိန်းတပ်ဖွဲ့တွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲကိုဆုံးသတ်ဖို့သဘောတူညီခဲ့တဲ့ရင်းငြိမ်းရေးအစီအစဉ်အတိုင်းအခုလိုဆောင်ရွက်ခဲ့တာပါ။ယူကရိန်းတပ်ဖွဲ့တွေဘက်ကအခုလိုလက်နက်ကြီးတွေကိုရွှေ့ပြောင်းနေတဲ့အတွက်သူတို့ဘက်ကလည်းအလားတူအခုလိုပြန်လည်နေရချထားတာလို့တပုံကောင်းဆောင်အလက်ဇန်ဒါဇာခါချန်ကိုကရုရှားအင်တာဖက်ခ်သတင်းဌာနကိုဒီကနေ့အင်ကာနီမှာပြောဆိုပါရယ်။ ဒါပေမဲ့ယူကရိန်းတပ်ဖွဲ့ဘက်ကဆုတ်ခွာသွားတဲ့ဒေသမှာပဲသူတို့ဘက်ကအခုလိုဆုတ်ခွာပေးမှဖြစ်ပြီးတခြားနေရာတွေမှာတော့တူညီတဲ့တုံ့ပြန်မှုတွေလုပ်သွားမယ်အကြောင်းလည်းသူကပြောပါရယ်အပြစ်ကရစေးဂျာဂန်နေမီထားဖို့သဘောတူခဲ့ကြတဲ့အတိုင်းသူတို့ရဲ့တပ်ဖွဲ့တွေလက်နက်ကြီးတွေကိုပြန်ရွှေ့ပြောင်းနေပြီလို့ယူကရိန်းအာဏာပိုင်တွေကတနင်္လာနေ့ကပြောပါရယ်စက်တင်ဘာ9ရက်နေ့ကစလို့အပြစ်ကရစေးစတင်ကျုံဝင်ပေမဲ့ဒေါနက်စ်ဒေသမှာတော့တိုက်ပွဲတွေကြိုးစားဆက်ဖြစ်နေရတယ်လည်းရှိပါတယ်ဒီဘက်နယူးယောက်မှာစတင်တဲ့ကုလထွေထွေညီလာခံမှာယူကရိန်းအရေးဟာဆွေးနွေးစရာတွေထဲမှာထိတ်ဆုံးကရှိနေတာပါဒီညီလာခံကိုရုရှားသမ္မတဗလာဒီမီယာပူတင်တက်ရောက်မှာမဟုတ်ဘဲသူ့ကိုယ်စားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ကရုရှားနိုင်ငံကိုယ်စားတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
အစ္စရေးစစ်တပ်အနေနဲ့ကတော့ဆီးရီးယားတိုက်လေယာဉ်တစ်စီးကိုဂိုလန်ကုန်းမြစ်အပေါ်ဘက်မှာပစ်ချလိုက်ပါတယ်ဒီဆီးရီးယားတိုက်လေယာဉ်အနေနဲ့အစ္စရေးလေကြောင်းပိုင်တဲ့ထဲကိုဝင်လာပြီးမှမြေပြင်ကနေဝေဟင်ကိုပစ်တဲ့မစ်ဆိုင်းဒုံးကျင်နဲ့ဒီနေ့ပစ်ချလိုက်တာလို့အစ္စရေးစစ်တပ်ကထုတ်ပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံပိုင်သတင်းတွေမှာလည်းအစိုးရစစ်တပ်ရရှိသူကိုကိုးကားပြီးဒီသတင်းမှတ်ကန်ကြောင်းထုတ်ပြန်ထားရမှာအခုလိုအစ္စရေးဘက်ကပစ်ချလိုက်တာဟာအစ္စလာမ်အစွန်းရောက် IS အဖွဲ့နဲ့အယ်ကိုင်ဒါနဲ့အဆက်အသွယ်ရှိတဲ့နူစရာတပ်ဦးကိုထောက်ခံတဲ့သဘောဖြစ်တယ်လို့ပြန်ဝေဖန်လိုက်ပါတယ်။တကယ်တော့ဆီးရီးယားအစိုးရတပ်တွေအနေနဲ့ပြည်တွင်းစစ်တပ်မှဒီရှမ်းဖွဲ့အဖွဲ့နှစ်ခုလုံးကိုတိုက်ခိုက်နေရမှာဂိုဒန်ကုန်းမြစ်ဒေသကနူစရာစစ်သွေးကြွားတွေကိုအထူးအာရုံစိုက်တိုက်ခိုက်လာခဲ့တာဖြစ်ပါတယ်။အခုလိုအချိန်မှာဂျွန်လာတုံးကအစ္စရေးဆယ်ကျော်သက်သုံးဦးကိုပြန်ပြီးဆွဲမှုနဲ့ပတ်သက်ပြီးတန်ရရှိထားတဲ့ပါလက်စတိုင်းနှစ်ဦးကိုလည်းပြသက်ခဲ့တယ်လို့ Israel စစ်တပ်ကဆက်ပြောခဲ့ပါတယ် Israel စစ်တပ်ပြောခွင့်ရ Peter Lanner ကဂါဇာအနောက်ဘက်ကမ်းမြို့ Hebron ကနေတခုထဲမှာဒီတန်ရရှိထားသူအမာအဘူးအဟိအရှိဟီနဲ့ Marwan Kawamesh တို့နဲ့အပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပြီးအခုလိုသူတို့နှစ်ဦးလုံးသေဆုံးသွားခဲ့တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ယူအေဘီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နှိမ့်ဆက်ညင်းပန်းတဲ့နေရာမှာရဲတပ်ဖွဲ့ဝင်တွေအုံပြုတဲ့ပစ္စည်းကိရိယာတွေကိုထုတ်လုပ်ပြီးတင်ပို့ရောင်းချနေတာဟာကဘာလုံးဆိုင်ရာလူခွင့်ချူပေါမှုကိုကျူးလွန်နေတာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွန်အဖွဲ့ AN ကပြောဆိုလိုက်ပါတယ်။နှိမ့်ဆက်ညင်းပန်းရေးကိရိယာတွေလို့ခေါ်တဲ့ပစ္စည်းတွေကိုကုန်သွယ်ရောင်းဝယ်တာကနေတရုတ်ကုမ္ပဏီတွေဟာအကျိုးအမြတ်ရနေတယ်လို့ဒီကနေ့ထုတ်ပြန်တဲ့ AN အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီပစ္စည်းတွေထဲမှာလျှက်စစ်ကျဉ်ဆက်ပါတဲ့ဒုတ်တွေတန်ချောင်းတက်ဒုတ်တွေနဲ့အလေးချိန်စီးတဲ့တန်ချေခြင်းတွေပါဝင်ပါတယ်အများအပြားနိုင်ငံပိုင်တွေဖြစ်တဲ့တရုတ်ကုမ္ပဏီ130လောက်ဟာအဲ့ဒီပစ္စည်းတွေကိုထုတ်လုပ်ရောင်းချနေတယ်လို့လန်ဒန်အခြေစိုက် AI အဖွဲ့ကပြောပါတယ်ဒီကုမ္ပဏီအကြီးအတွက်ဟာလွန်ခဲ့တဲ့10နှစ်က28ခုပဲရှိရာကနေပိုများလာတာပါအာဏာပိုင်တွေကလူခွင့်ချိုးဖောက်မှုတွေကိုအစဉ်တစိုက်ကျူးလွန်နေတဲ့အရှေ့အလယ်ပိုင်းအာဖရိကနဲ့အာရှတိုက်နိုင်ငံတွေစီအဲ့ဒီပစ္စည်းတွေမရောက်အောင်တားဆီးဖို့တရုတ်အစိုးရကဘာမှမလုပ်ဘူးလို့ Amnesty အဖွဲ့ကပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာပဲထင်ရှားတဲ့ဝီဂါလူမျိုးပညာရှင်တူကိုတီးခြားခွဲထွက်ဖို့လှုံ့ဆော်စီးရဲမှုဆိုင်ရာဆွဆွဲချက်တွေနဲ့ထောက်ထံတသက်တကျုံပြစ်ဒဏ်ချလိုက်တာကြောင့်တာမန်ထက်ပြင်းထန်လွန်းတဲ့ပြစ်ဒဏ်ဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ပြစ်တင်ကြပါတယ် LM Tuti ဟာစီးပွားရေးပညာပါမခတူဖြစ်ပြီးရှင်ချန်းဒေတာကလူနည်းစုဝီဂါမွတ်စလင်တွေပေါ်တရုတ်ဆိုးရရဲ့ပြည်မှုလုဆောင်ပုံတွေကိုအပြင်းထန်ဝေဖန်သူတူပါရှင်ချန်းဒေတာမှာမကြသေးခင်ကာလတွေအတွင်းကရုံရင်ဆန်ခက်ပဋိပက္ခတွေဖြစ်တာကြောင့်လူပေါင်းရာနဲ့ချီပြီးတည်ဆုံခဲ့ပါတယ်ဒူတီဟာသူ့ရဲ့သင်ခန်းစာတွေဆောင်းပါးတွေပြည်ပသတင်းဌာနတွေကိုမကြခဏပြောလို့ရှိတဲ့မှတ်ချက်တွေမှာတီးခြားခွဲထွက်ရေးကိုလှုံ့ဆော်တဲ့ပြောဆိုလို့ဆိုပြီးပြီးခဲ့တဲ့သတင်းပတ်ကလုတ်ခဲ့တဲ့နှစ်ရက်ကြာတရားခွင်အတွင်းအဆိုရရွှေနေတွေကဆိုခဲ့ပါတယ်တူတီဟာတီးခြားခွဲထွက်ရေးယူဆတွေပါတဲ့သင်ကန်းစာတွေကိုဖြန့်နေရာစုခိုင်းတစ်ခုကိုတီထောင်ဖို့လုပ်တဲ့တစိတပိုင်းအနေနဲ့ငယ်ရွယ်တဲ့တိုင်းရင်းသားចောင်းသားတွေကိုတွေးဆောင်စီးအောင်တယ်လို့တရားရုံးကဆုံးဖြတ်တဲ့အကြောင်းအစိုးရပိုင်းရှင်ဟွာသတင်းဌာနကဖော်ပြပါဗျ။သူဟာဆွေးနွေးပြောဆိုဖို့အားပေးဖို့ကြိုးစားတာနဲ့တရားမမျှတမှုကိုထောက်ပြဖို့လှုံ့ဆော်တာဖြစ်တယ်ဆိုပြီးတီးခြားခွဲထွက်ရေးဆိုင်ရာဆွဆွဲချက်တွေကိုအသက်44နှစ်အရွယ်ပညာရှင်တူတီကအခိုင်အမာညှင်းဆန်ခဲ့ပါတယ်ခင်ဗျာ။
တရုတ်နိုင်ငံအနေနဲ့2018ခုနှစ်ကြာရင်ကျင်းပမဲ့ဟောင်ကောင်ရဲ့ဒီမိုကရေစီရွေးကောက်ပွဲကိုလက်လက်စွာကျင်းပခွင့်ပေးဖို့တပတ်ကြာဆန္ဒပြကြမဲ့ဟောင်ကောင်ကျောင်းသားတွေနဲ့လုံခြုံရေးရဲတွေကြားဒီကနေ့ဒုတိယနေ့မှာထိတ်တဲ့ရင်ဆိုင်မှုတွေရှိခဲ့ပါတယ်တရုတ်နိုင်ငံခေါင်းဆောင်တွေကိုဖိအားပေးတဲ့အနေနဲ့ထောင်ပေါင်းများစွာသောတက္ကသိုလ်ကျောင်းသူကျောင်းသားတွေဟာကျောင်းမတက်ပဲဆန္ဒပြနေကြတာပါဒီကနေ့မှာပဲကျောင်းသားတဒါဇင်လောက်ဟာအစိုးရရုံးကနေထွက်လာတဲ့ ဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ချွမ်းယင်ရှီယာကိုအတားအဆီးတွေဖယ်ရှားပြီးဝင်ရောက်လာခဲ့ကြတဲ့အတွက်ရဲတွေဟာအဲ့ဒီလူအစုကိုလူစုခွဲပြီးဟောင်ကောင်အုပ်ချုပ်ရေးမှူးကိုလည်းဘေးကင်းရာခေါ်ဆောင်သွားခဲ့ကြပါတယ်။တရုတ်နိုင်ငံဟာဟောင်ကောင်အုပ်ချုပ်ရေးမှူးနေရာလွတ်လပ်စွာရွေးချယ်ပိုင်ခွင့်ကိုပိတ်ပြင်ခဲ့ပြီးတဲ့နောက်ဟောင်ကောင်မှာအခုလိုဆန္ဒပြမှုတွေဖြစ်လာတာပါဒီအုပ်ချုပ်ရေးမှူးနေရာကိုဝင်ရောက်ရွေးချယ်ခံမဲ့သူတွေဟာတရုတ်လူလားသူအများစုပါဝင်တဲ့ကော်မတီရဲ့ထောက်ခံမှုကိုရယူရမှာဖြစ်တယ်လို့တရုတ်နိုင်ငံဘက်ကပြောဆိုထားတာဖြစ်ပါတယ်2019ခုနှစ်မှာကျင်းပမဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးနေရာအတွက်ရွေးကောက်ပွဲကိုလွတ်လပ်စွာကျင်းပခွင့်ပေးမယ်လို့တရုတ်နိုင်ငံဘက်ကပြောထားတာကနေအခုအခါမှာနောက်ကျောင်းပြန်လည်နေပြီလို့ဆန္ဒပြသူတွေကပြောပါတယ်အတိုက်ခံလွှတ်တော်အမတ်တွေကတော့တရုတ်ရဲ့ဒီဥပဒေကိုစန့်ကျင်သွားမယ်ဆိုပြီးတော့အကြေပေးပြောဆိုထားပါတယ်ခင်ဗျာ
WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့Ebola ရောဂါကပ်ဆိုးကျရောက်မှုကိုထိန်းချုပ်ဖို့နောက်ထပ်ထပ်မချိုးပန်းနိုင်ရင်တော့လာမယ့်နိုဝင်ဘာလရောက်ရင်လူပေါင်း 2,000 အထိကူးစက်သွားနိုင်တယ်လို့သတိပေးလိုက်ပါတယ်။ Ebola ရောဂါသည်တွေကိုတည်တံ့ခွဲထားတာ၊ကုသမှုတွေပိုလုပ်ပေးတာ၊အလောင်းတွေလုံးကျော်မြှုပ်တာနဲ့လူတွေချာပညာပေးတာတွေအခုထက်ပိုတိုးလုပ်နိုင်မှာပဲ။ကူးစက်ခံရသူရုပ်ထည့်အများကြီးတက်သွားမှာကိုရှောင်ရှားနိုင်လိမ့်မယ်လို့ WHO ရဲ့ Ebola သတိပေးချက်ထုတ်ပြန်ရေးအဖွဲ့ကဒီနေ့ New England ဆေးပညာချာနယ်မှာအစီရင်ခံစာရေးပြီးထောက်ပြလိုက်ပါတယ်။ WHO ညွှန်ကြားမှုလည်းဖြစ်ပြီးဒီအစီရင်ခံစာရေးခဲ့သူတူဦးကလည်းအခုအချိန်တွေကချက်ချင်းထလုံးမှရရမယ်ဘာလို့လဲဆိုတော့ယောဂပြန်ပွားမှုကတတိယအဆင့်ပတ်ကွဲပြန်ပွားမှုအခြေအနေကိုရောက်နေပြီးဒီအဆင့်မှာကရာပေါင်းများစွာအစာပွားတဲ့အဆင့်ကနေတပတ်အတွင်းထောင်ပေါင်းများစွာအစာပွားတဲ့အထိတက်သွားနိုင်လို့ဘာလို့သတိပေးလိုက်ပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA ထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြခေပေးခဲ့တာပါအခုဆက်လက်ပြီးကြန့်ရှိနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးမှာပါရခိုင်ပြည်နယ်မြေပုံမြို့နယ်ရှိရိုဟင်ဂျာမွတ်စလင်တွေထဲကအယောက်40ကိုမနေ့ကမြန်မာနိုင်ငံသားအဖြစ်အသိအမှတ်ပြုလိုက်တဲ့အပေါ်မှာရခိုင်လူမျိုးတွေဘက်ကကန့်ကွက်တာတွေရှိနေပါတယ်အခုလိုနိုင်ငံသားဖြစ်ခွင့်ပေးတဲ့နေရာမှာဘင်္ဂလီဆိုတဲ့လူမျိုးနာမည်နဲ့ပေးတဲ့အပေါ်မွတ်စလင်လွတ်တော်ကိုယ်စားလှယ်တူကဝေဖန်လိုက်ပါတယ်လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူကတော့1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီဆောင်ရွက်ပေးနေတာဖြစ်တယ်လို့ဆိုပါရဲအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုအောင်ရဲမမောင်ကပြောပြမှာပ
ါစတေမာလာ22ရက်နေ့ကမြေပေါ်မှာနေထိုင်ကြတဲ့မွတ်စလင်တချို့ကိုနိုင်ငံသားဖြစ်ခွင့်ပေးတဲ့အပေါ်မှာဒေသခံရခိုင်လူမျိုးတွေဘက်ကကန့်ကွက်မှုတွေရှိနေဆဲဖြစ်ပါတယ်1982နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ခွင့်ရှိတဲ့ဘင်္ဂလီ40ကျော်ကိုနိုင်ငံသားဖြစ်ခွင့်ပေးပြီးတော့တခါတည်းကျင်းစစာကြီးစုံမှုတွေလုပ်ခဲ့တာပါအခုလိုအစိုးရဘက်ကဘင်္ဂလီတွေကိုနိုင်ငံသားဖြစ်ခွင့်ပေးတာဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာကမြန်မာနိုင်ငံအတွင်းကမွတ်စလင်တွေကိုနိုင်ငံသားဖြစ်ခွင့်ပေးပြီးဆိုတဲ့ရုပ်ပြသဘောဆန်ဆန်လှုပ်ဆောင်မှုတရားဖြစ်တယ်လို့မြေပေါ်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်အမတ်တူကပြောပါတယ်။ကန့်ကွက်မှုတွေရှိနေတဲ့ကြားကအခုလိုဆောင်ရွက်မှုတွေကိုအခြားရခိုင်ဒေသခံတွေကလည်းဆက်ပြီးတော့ကန့်ကွက်လာနိုင်တယ်လို့ရှုမြင်တဲ့အကြောင်းရခိုင်ပြည်နယ်မြေပေါ်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကဆက်ပြောပါတယ်
။တစ်ဖက်မှာဒါမြေမြို့နယ်တစ်ခုတည်းဦးပဲလှုပ်တဲ့အချိန်ကမှရခိုင်ပြည်နယ်လုံးပြဿနာနဲ့မြေမြို့နယ်ရဲ့လူဦးရေနည်းနည်းလေးပဲရှိရမှာသူတို့ကတောင်းပေးပြီးတော့ပေါ့လေကျွန်တော်တို့ဟိုနိုင်ငံရေးပြောကမကင်းဘူးယူဆတာပေါ့ဗျာ။ဘာလို့ဆိုတော့ဒါမဲ့ဒီအော်တိုဝါလာမှာလည်းလုံချွေးဒီကုသမကစီရီနာဆိုင်ကြီးစမှာဆိုတော့အဲ့ဘက်မှာဒီပြဿနာတွေကိုနိုင်ငံသားပေးနေပါပြီဒီလိုဒီကိုဆွဲပြဿနာကိုအရင်ဆုံးလို့လုပ်လိုက်တာလားပေါ့လေကလလောက်တော့အတွင်းမှာဘိုးကဒီလိုဒီကိုရှပ်ပစ်လိုက်တယ်နိုင်ငံသားအဖြစ်ရှပ်ပစ်လိုက်တယ်ဆိုတော့အဲ့ဒီပုံမှာထိပ်ပြီးတော့မြန်ဆန်လုံးနေပေါ့အရင်တော့က9နှစ်10နှစ်ကြာတော့နိုင်ငံသားလျှောက်တာမရခဲ့ဘူးလေအခုဆိုအဲ့လိုနိုင်ငံရေးပြောကြတယ်ပါတယ်
ဒီလိုလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့အရာရှိတူကတော့အခုလိုနိုင်ငံသားလက်မှတ်ထုတ်ပေးတာဟာရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့တောင်းဆိုချက်အရသူတို့ကဥပဒေနဲ့အညီဆောင်ရွက်ပေးတာဖြစ်တယ်လို့ဆိုပါတယ်
ဟိုရခိုင်ပြည်နယ်အစိုးရအဖွဲ့ကိုမေးလာကောင်းမင်းဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီမှာရှိတာအဲ့ဒီဟာကိုသွားပြီးတော့ PDR ပေးတာလို့ပြတာလို့လုပ်တဲ့ဥစ္စာဘလို့ကျွန်တော်တို့ဘက်ကဥပဒေကြောင့်အရာလုတ်ပေးလိုက်တာပဲရှိတယ်ဟိုကျန်တဲ့ဟိုမှာပြေးတာပြူတာလုပ်တဲ့အပိုင်းတော့အဲ့ဒီဥစားကြီးကြတော့ရခိုင်ပြည်နယ်အစိုးရပဲအားလုံးကိုအစားဆုံးလုပ်သွားတာ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုမေးမြန်းရမှာတော့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့အဆက်အသွယ်မရခဲ့ပါဘူးမနေ့တုန်းကတော့ဒီလိုနိုင်ငံသားဖြစ်ခွင့်ကျန်းသစ္စာကြေးဆိုတဲ့အခမ်းအနားကိုရခိုင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်ချုပ်မမောင်ဦးကိုယ်တိုင်တက်ရောက်ဖို့ရှိပေမဲ့ဒေသခံတွေကနေအိမ်တွေဆိုင်တွေပိတ်ပြီးတော့ကန့်ကွက်ခဲ့တာကြောင့်ဝန်ကြီးချုပ်အခမ်းအနားကိုလာရောက်ခြင်းမရှိဘူးလို့ဥပဒေသားကဆက်ပြောပါတယ်ဒီမှာရှိတဲ့မွတ်စလင်တွေတဲက40ကျော်ကိုနိုင်ငံသားဖြစ်ခွင့်ပေးတဲ့အပေါ်မှာဘင်္ဂလီဆိုတဲ့လူမျိုးအမည်နဲ့နိုင်ငံသားဖြစ်ခွင့်ပေးတာဟာမဖြစ်သင့်ဘူးလို့အစ္စလမ်ဘာသာဝင်ဘူဒီတော်မြို့နယ်ဒီတို့တော်ကိုယ်စားလှယ်ဦးရွှေမောင်ကပြောပါတယ
်အဲဘင်္ဂလီလို့ကောင်းလို့ရှိပြောလို့ရှိမှပေးမယ်လို့ဆိုကြတယ်ကျွန်တော်ထင်ပါတယ်အဲ့ဒီကတည်းကဒီနိုင်ငံသားစီစဲလုံးကလွေးနေပြီဗျာဘာလို့ဆိုတော့ဘယ်လူမျိုးဖြစ်တယ်ဆိုတာကိုသက်ဆိုင်ရာခိုင်ခင်ရှင်ကပြောတဲ့ဟာပဲလို့ပါမကူကဘင်္ဂလီဖြစ်မှနိုင်ငံသားပေးမယ်လို့ပြောလိုက်တော့နိုင်ငံသားစီစဲကပြမရသေးတဲ့လူတွေကိုဒါကဘလို့ပြောမလဲအဲ့တော့ဒီဟိုဘလို့ပြောနိုင်ငံရေးအချက်ကိုင်တွေလို့ဖြစ်သွားလိမ့်ရဆိုတော့ဒီမြေပုံကလူတွေကလည်းကျွန်တော်လေ့လာမိသလောက် သူတို့ကလေကောက်ပေါ်စခန်းမှာပြိမိနေတော့သူတို့မှဟိုဘက်လည်းတွားလို့မရဒီဘက်လည်းတွားလို့မရအချင်းတွေကအဲ့လိုဖြစ်နေတယ်က
ဒါပေမဲ့တစ်ဖက်မှာတော့ရခိုင်ပြည်နယ်မြေပုံဒေသခံတအူးလည်းဖြစ်မြေပုံမြို့နယ်ရခိုင်မြို့သမီးကွန်ရဲ့ဥက္ခရာလည်းဖြစ်တဲ့ဒေါခင်သိန်းကတော့သူတို့ကနိုင်ငံသားလုံးဝမပေးသင့်ဘူးလို့အခုလိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါအခုလက်ရှိမှာဖြစ်နေတာကသူတို့ကနိုင်ငံသား40ဖြည့်ခွင့်ပေးလိုက်တာပေါ့နော်နိုင်ငံသား40ပြုတ်နိုင်ငံသားတရား60 9ယောက်သူတို့မှမွေးထားတဲ့သားသမီးတွေက300ကျော်တယ်ရှင်။အော်အဲ့ဒါဟိုပထမပြေးလိုက်တဲ့ဆိုင်ရင်းစရာရဆိုရင်သူတို့6ယောက်ဝိကျန်တယ်လို့ပြောတယ်မခေတဲ့သူတွေ။အောင်းလုံးကအကုန်လုံးမစိုက်ရှည်ရသေးဘူး။အကုန်လုံးကစိတ်မဆွတရော်လုံးဖြစ်သွားနိုင်တယ်။အဲ့ဒါမကျေနပ်ပါဘူ
း။မြေပေါ်မြို့နယ်မှာရှိတဲ့မွတ်စလင်တွေကနိုင်ငံသားစီစစ်ပေးဖို့လျှောက်လာတင်ခဲ့တဲ့သူ1000ကျော်ရှိခဲ့ပြီးတော့အဲ့ဒီထဲကမှ40ဦးကိုနိုင်ငံသားဖြစ်ခွင့်နဲ့169ဦးကိုနိုင်ငံသားပြုခွင့်ပေးခဲ့တာပါ။တချို့နဲ့မှာပဲမနေ့တုန်းကကန့်ကွက်မှုတွေရှိခဲ့တဲ့အတွက်ဒီကနေ့မှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်ချုပ်မောင်အောင်ကရခိုင်ပြည်နယ်စစ်ကဲထိန်သိမ်းရေးအဖွဲ့ကဆရာတော်တန်ကတော်တို့နဲ့စစ်တွေမြို့မှာအစည်းအဝေးတရကျင်းပခဲ့ပါသေးတယ်ခင်ဗျာ
။ကိုအောင်ရဲမောင်မောင်ပါရှင်။ဒီကနေ့စတင်ကျင်းပတဲ့69ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့ကမ္ဘာကောင်ဆောင်တွေနယူးယောက်မြို့ကိုရောက်နေကြပါပြီ။ဒီအထွေထွေညီလာခံကြီးကျင်းပနေချိန်မှာပဲကုလသမဂ္ဂနဲ့ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့အကဲဆတ်မှုတွေကိုဒီညီလာခံကြီးမှာဆွေးနွေးဖို့ရှိရမှာမြန်မာနိုင်ငံအကြောင်းလဲပါဝင်ပါတယ်။အကြောင်းဆုံးကိုဒေါ်လလတန်းကတင်ပြပေးထားပါရရှင်
။ဟုတ်ကဲ့။ခဏစတင်ကျင်းပမယ့်6ရက်ကြာအထွေထွေညီလာခံကြီးရဲ့ဘေးဘက်မှာမြတ်မောက်ကဘာမှာရင်ဆိုင်နေရတဲ့ပြည်ပခါတွေအကဲဆတ်မှုတွေအကြောင်းကိုလည်းဆွေးနွေးကြဖို့ရှိတဲ့နဲ့မြန်မာ၊ဆိုမာလီယာ၊ကွန်ဂို၊လေဗနန်စသဖြင့်တို့ပါဝင်ပါတယ်။ခုနကတမ္ကအထွေမှုချုပ်ဘန်ကီမွန်အနေနဲ့ပြီးခဲ့တဲ့နှစ်ကပြုပြင်ဖွဲ့စည်းလိုက်တဲ့ Partnership Group on မြန်မာဆိုတဲ့မြန်မာအရေးကုလသမဂ္ဂမဟာမိတ်အုပ်စုစည်းဝေးပွဲကိုစက်တင်ဘာလ26ရက်နေ့မှာကျင်းပမှာဖြစ်တယ်လို့အထွေမှုချုပ်ရဲ့အာရှအီးယားတာဝန်ခံအယ်ရီကနကိုက VOA ကိုပြောပါတယ
်။ Friday afternoon, on the margins of the General Assembly, the Secretary General will convene the second meeting of the Partnership Group on Myanmar. This group is a reconfiguration of
the Tok Jani Ma Thudini Lagan Yi Ye Biba Ma Kulat Tamga Twin Mu Chou Ni Ne Myama Aye Kulat Tamga Mahamay Usu Ye Siwi Bwe Ku Kho Yu Chin Ba Ma Phit Ba De. Di Usu Ha Yin Ga Phwe Si Kae De Kulat Tamga Twin Mu Chou Ye Myama Aye Mai Swe Naingan Mya Atin Sa Phwe Si Tha Da Le Phit Ba De.အဲ့ဒီအုပ်စုကိုပြီးခဲ့တဲ့နှစ်စက်တင်ဘာလကပြန်လည်ဖွဲ့စည်းခဲ့တာဖြစ်ပြီးမြန်မာနိုင်ငံကနေဖြစ်ထွန်းတိုးတက်တဲ့အပြူသဘောဆောင်တဲ့ပြောင်းလဲတိုးတက်မှုတွေကိုပုံမကျေပြန့်တဲ့အတိုင်းအတာနဲ့ကုလသမဂ္ဂနဲ့မြန်မာနိုင်ငံကြားပူးပေါင်းဆောင်ရွက်သွားနိုင်ဖို့ရည်ရွယ်ပါတယ်လို့မစ်ကနီကိုကပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကပြန်လည်ဖွဲ့စည်းခဲ့တဲ့မဟာမိတ်နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ခဲ့ပြီးဒီနှစ်ဧပြီလကနယူးယောက်မှာတခါစီဝေးပွဲကျင်းပခဲ့စဉ်လူဝင်မှုကြီးကြရေးနဲ့လူဦးရေဆိုင်ရာဝန်ကြီးဦးခင်ကြီးနဲ့ကိုယ်စားလှယ်အဖွဲ့တို့တက်ရောက်ခဲ့တာဖြစ်ပါတယ်။ဒီချိန်ဆွေးနွေးပွဲအကြောင်းအရာနဲ့ပတ်သက်လို့တော့ Miss Kaniko က
The Secretary General has mentioned previously that Myanmar is experiencing a historic transformation which is beginning to be expressed through numerous positive changes.
သမ္ကတ်ဝင်မှုချုပ်အရင်ကပြောခဲ့တဲ့အတိုင်းပါပဲ။မြန်မာနိုင်ငံအနေနဲ့သမိုင်းတင်နောက်တဲ့ပြည်ပြင်ပြောင်းလဲမှုတွေရင်ဆိုင်နေရတာဖြစ်ပါတယ်။စီးပွားရေးတကားဖွင့်တဲ့လှုပ်ဆောင်ချက်မျိုးအပါအဝင်နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးခဲ့တာအောက်ခြေလူမှုအဖွဲ့အစည်းမှာပုံမလွတ်လပ်ခွင့်နေပေးတာတွေတွေ့ရတယ်လို့မြန်မာနိုင်ငံနေနဲ့ကြီးမားတဲ့ကဲဆတ်မှုတွေကိုလည်းရင်ဆိုင်နေရတာဖြစ်တယ်လို့အတွေးမှုချုပ်ကထောက်ပြခဲ့ပြီးဖြစ်ပါတယ်။အဲ့ဒါတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလက်နက်ကင်တိုင်းရင်အဖွဲ့အစည်းတွေနဲ့ပြည်ခါရက်စဲရေးအမျိုးသားပြန်လည်ရင်ကြားစေရေးရခိုင်ပြည်နယ်မှာဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခနဲ့ဒုက္ခသည်အရေးတို့ပါဝင်ပါတယ်လို့မစ်ကနီကိုကပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် VJ နံပြားဟာ2013နှစ်2014နှစ်တွင်ရှစ်ကြိမ်မြောက်တွားရောက်ခဲ့ပြီးအခိုင်ပင်နယ်ရှိဘာသာရေးပဋိပက္ခကြောင့်ဒုက္ခသည်များအရေးကိုတွားရောက်လေ့လာခဲ့တယ်လို့မြန်မာနိုင်ငံမှာပထမဦးဆုံးကျင်းပခဲ့တဲ့အစိုးရနှင့်တိုင်းရင်းလက်နက်ကိုင်အုပ်စုကြားမျိုးသားပြန်လည်ရင်ကြားစီရေးညီလာခံကိုလည်းလေ့လာသူဖြစ်တက်ရောက်ခဲ့တာဖြစ်ပါတယ်။ဒါ့အပြင် UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူးဇူဟောင်လန်းနဲ့ဦးချကောကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးစီမံကိန်းဒါရိုက်တာဂျွန်လင်းတို့ရခိုင်ပြည်နယ်ကိုမကြသည့်မိကတွားရောက်ခဲ့တယ်လို့လူခွေးကိုစလေရန်ခီလီဟာလည်းရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ပြင်မန္တလေးတို့ကိုတွားရောက်ခဲ့ပြီးလိမ့်လာစုံစမ်းမှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်ဒီကိုစလေဒီအနေနဲ့အခုစနေဘက်မှာစီရင်ခံကြဖို့ရှိတယ်လို့လည်းမစ်ကနီကိုကပြောပါတယ
် I think they will be reporting their findings but I think it was all
သူကိုယ်စားတွေကသူတို့ရဲ့လိလတွေ့ရှိချက်တွေကိုစီရင်ခံကြမှာဖြစ်ပါတယ်ဒါအပြင်မဟာမိတ်အုပ်စုအဖွဲ့ဝင်15နိုင်ငံတို့ကလည်းသူတို့ရဲ့စိုးရိမ်မကင်းဖြစ်မှုတွေဖြစ်တဲ့မြန မနိုင်ငံမှာဘာသာရေးပဋိပက္ခအကြမ်းဖက်မှုတွေ2015ရွေးကောက်ပွဲချုပ်တင်ပြင်ဆင်မှုတွေအကြောင်းလည်းမေးမြန်းကြဖို့ရှိပါတယ်လို့မစ္စကန်နီကိုကပြောသွားတာဖြစ်ပါတယ်ဒီတောက်ကြနေ့ကျင်းပမဲ့ညမရေးကုလသမဂ္ဂမဟာမိတ်ဖွဲ့စီဝေးဘွဲဟာတကပိတ်ဖြစ်ပေမဲ့လို့လေတွေးမှုချုပ်ရဲ့မိကွန်းကိုတော့ထုတ်ပြန်ပေးဖို့ရှိတယ်လို့သိရပါတယ်ရှင်
ဒီမိုကရေစီရဲ့အပြောင်းလဲတွေပေါ်ဆောင်နေပါတယ်။နောက်ပြန်မလှည့်ပါဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေကပြည်ရင်းမှာရောနိုင်ငံတကာမျက်နှာစာမှာပါတွင်တွင်ပြောနေပါတယ်။ဒါပေမဲ့လည်းနိုင်ငံရေးလူမှုရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူတာတွေကအခုချိန်ထိရှိနေဆဲဖြစ်တဲ့အပြင်တချို့ဖြစ်ရတွေမှာဆိုလိုအပ်တာထက်ပိုပြီးတော့တောင်မှပြင်းပြင်းထန်ထန်အရေးယူသလားဆိုတာမေးခွန်းထုတ်เสียပါဒီလောက်ရက်တွေကတရားဥပဒေစိုးမိုးရေးကိုတကယ်ပဲအထောက်အကူဖြစ်စေပါရဲ့လားအစိုးရရဲ့ဂုဏ်သိက္ခာနဲ့ယုံကြည်ကိုးစားခံထိုက်မှုအပေါ်အနည်းနဲ့အများထိခိုက်တယ်လို့ရောသောတာရှင်တွေမြင်သလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-239-382-5554ဒါမှမဟုတ်အီးမေးလ်လိပ်စာbamis@voanews.com စီကိုဆက်သွယ်ရမယ့်ကိုယ့်ရဲ့ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီကြိုတင်ပေးပို့ထားဖို့မြစ်တာရက်ခံပါတယ်။လေလိုက်မှာဓာတ်ရိုက်မပါဝင်နိုင်ဘူးဆိုရင်လည်းကိုဆွေးနွေးချင်တာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေအီးမေးလ်ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
တိုင်းရိုက်လေလိုက်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာရှဒေသနဲ့ကုန်သွယ်ရေးနဲ့ယင်းနှင်းမြုပ်နှံမှုဆိုင်ရာဆက်ဆံရေးတွန်းမြင့်ဆောင်ရွက်နေရမှာမြန်မာနိုင်ငံကိုလည်းကုန်သွယ်ရေးအရအခွင့်လန်းရှိတဲ့နိုင်ငံတနိုင်ငံအနေနဲ့သတ်မှတ်ဆက်ဆံနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုအမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကပြောပါရတယ်။ဒါပေမဲ့လို့မြန်မာနိုင်ငံအတွင်းအပြောင်းအလဲအတွက်အစိမ်းခေါ်အကဲဆတ်မှုတွေတော့ရှိနေတုံးပဲလို့ထောက်ပြခဲ့ပါရတယ်။အမေရိကန်ပြည်ထောင်စု Brooklyn Institution မှာပြုလုပ်တဲ့ဆွေးနွေးပွဲတစ်ခုမှာ Miss Wright ကအခုလိုပြောခဲ့တာပါ။ကိုသားညွန့်ဦးကဒီအကြောင်းတင်ပြထားပါရရှင်
။ American ပြည်ထောင်စုနဲ့ဒီအရှိတောင်အရှဒေသဆက်ဆံရေးနဲ့ပတ်သက်ပြီးတော့ Brooklyn Institute ရဲ့မနေ့ကဆွေးနွေးပွဲအတွင်း American မျိုးသားလူမျိုးရေးအကြံပေး Susan Rice ကဒီအရှိတောင်အရှနိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့ပြောရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဆက်ဆံမှုအကြောင်းတွေကိုပါထည့်သွင်းပြောသွားတာဖြစ်ပါတယ်။နိုင်ငံတကာရေးရမှာဒီအာရှဒေသအရေးပါလာတာဟာအရှိတောင်အာရှဒေသနိုင်ငံတွေရဲ့အခြေအနေကြောင့်လဲပါဝင်လာမှုလို့အမေရိကန်ပြည်ထောင်စုရဲ့ဒီအာရှဒေသထိန်းညှိရေးနိုင်ငံကြီးမူဝါဒမှာအရှိတောင်အာရှနိုင်ငံတွေဟာအဓိကနေရာမှာရှိတယ်လို့ Miss Rice ကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ရှေ့အလားအလာအတွက်လဲအရှိတောင်အာရှဒေသဈေးကွက်တွေဟာအရေးကြီးတယ်လို့ဆိုပါတယ်။အာဆီယံဒေသဟာဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုအတွက်ဒုတိယမြောက်အကြီးဆုံးကုန်သွယ်ဖက်ဒေသလည်းဖြစ်ပါတယ်တဲ့။ဒါကြောင့်မလို့ရှစ်တောင်အရှဒေသနဲ့ကုန်သွယ်မှုဆက်ဆံရေးတိုးမြင့်ရမှာမြန်မာနိုင်ငံကလည်းကုန်သွယ်ရေးမှာအလားအလာရှိတဲ့နေရာအသစ်ဖြစ်နေအမေရိကန်ဘက်ကထည့်သွင်းစဉ်းစားချက်ကို Miss Rice ကသူ့ရဲ့မိကုံးထဲမှာပြောသွားပါတယ
် We're working to deepen our trade and investment ties to the region. That's why in June Secretary Pritzker led a delegation of American businesses and American business leaders to the Philippines, Vietnam and Burma to explore new commercial opportunities.US Trade Ambassador Froman
ဒီတမှာကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုဆက်ဆံရေးတွေပိုပြီးထိတဲ့ဝဝင်ဆောင်ရွက်ဖို့လုပ်နေပါတယ်။ဒါကြောင့်လည်းကုန်သွယ်မှုအခွင့်အလမ်းသစ်တွေပွင့်လာဖို့အတွက်အခုဇွန်လအတွင်းတုန်းကဝင်းဂျီပရစ်ကာဦးဆောင်ပြီး American CYA ကိုယ်စားလှယ်အဖွဲ့နဲ့ American CYA ခေါင်းဆောင်တွေဟာဖိလစ်ပိုင်၊ဗီယက်နမ်နဲ့မြန်မာနိုင်ငံတို့ကိုတွားရောက်ခဲ့ကြပါတယ်။ American ကုန်သွယ်ရေးတာမတ်ကြီး Froman ဟာလည်းပြည်ကြတဲ့လာကတော့မြန်မာနိုင်ငံတွင်းမှာအာဆီယံဒေသတွင်းကကုန်သွယ်ရေးဆိုင်ရာတာဝန်ရှိသူတွေအလုံးနဲ့တွေ့ဆုံခဲ့ပါတယ
်။အမေရိကန်ဘက်ကဒီအေရှားရီဘယ်လန့်နိုင်ငံကြီးမူဝါဒနဲ့အတူပဲတရုတ်ဖွံ့ဖြိုးတိုးတက်လာတဲ့အချိန်ကြီးဂျပန်ဘက်ကပြန်ကောင်းထောင်လာတဲ့အချိန်ကြီးအိန္ဒိယနိုင်ငံကလည်းပြန်ပြီးတော့နိုးထလာတဲ့အချိန်ကြီးဟာအာဆီယံဒေသမှာပေါင်းစုံလာမိတယ်လို့ Miss Rice ကသုံးသပ်ပါတယ်။ဒါပေမဲ့လည်းဒီအချိန်ကြီးဟာပူးပေါင်းဆောင်ရွက်ဖို့အလားအလာကောင်းနေတာဖြစ်ပြီးတော့ပြန်ဆန်မှုအတွက်မဖြစ်သင့်ဘူးလို့သူကပြောပါတယ်။ဒါကြောင့်မလို့အာဆီယံတိုင်းပြည်တွေအနေနဲ့ဒီအခြေအနေမျိုးမှာအင်အားကြီးတစ်ဖက်ဖက်အထူးသဖြင့်ဒီတရုတ်နဲ့အမေရိကန်အကြားတစ်ဖက်ဖက်မှာအသေးရက်တီမှုမျိုးမထားသင့်ဘူးလို့ Miss Rice ကသတိပေးသွားပါတယ်။တစ်ချိန်တည်းမှာပဲဒီအာဆီယံဒေသနဲ့ဆက်ဆံရေးတိုးမြင့်တဲ့နေရာမှာကုန်သွယ်မှုသာမကအခြားနိုင်ငံရေးနဲ့အကူအညီပေးကိစ္စရပ်တွေမှာလည်းဆောင်းနေတယ်လို့ဆိုပါတယ်။အရှိတောင်အရှဒေသဟာအာရှဒေသတော်လှန်တည်ငြိမ်ရေးနဲ့ညီညွတ်ရေးအတွက်လည်းအတော့ကိုရေးကြည့်တယ်လို့ Miss Rice ကပြောပါတယ်။ ဒါကြောင့်မလို့ဒီလုံခြုံရေးကိစ္စရပ်တွေအပြင်သဘောပတ်ဝန်းကျင်ထိန်းသိမ်းရေးကပ်ဘေးကျန်းမှုဆိုင်ရာကူညီလှုပ်ဆောင်ရေးအစွန်းရောက်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပင်လယ်ရေကြောင်းပိုင်းအငင်းပွားမှုတွေမှာညှဉ်းနှံစွာဖြေရှင်းရေးတွေကိုလည်းအမေရိကန်ဘက်ကပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါတယ်။ဒေသအတွင်းဒီမိုကရက်တစ်အဆောက်အုံတွေခိုင်မာအားကောင်းလာဖို့နဲ့လူ့ခွင့်အခြေအနေတိုးတက်လာစေဖို့အစိုးရအပြင်ဒီအခြားဒီမိုကရက်တစ်အသင်းအပင်းတွေဒေသခံပြည်သူတွေနဲ့လည်းထိစပ်လုပ်ကင်ဆောင်ရွက်နေတယ်လို့ Miss Rice ကပြောပါတယ်။ဒီမိုကရေစီဖွံ့ဖြိုးတိုးတက်မှုမှာဒီဒေသအတွင်းအားရကျေနပ်စရာတွေတွေ့ရသလိုပဲနောက်ဆုတ်လာတဲ့အခြေအနေတွေကိုလည်းသတိပြုမိတဲ့အကြောင်းသူကပြောသွားပါတယ
် We've seen hopeful steps as well in Burma but significant challenges remain as we continue to work with the government and people as they pursue their democratic transition Unfortunately we've also seen troubling setbacks as in Thailand.
Myanmar ma myo lin sia chi lan bi yo taung gao min ni ya ba de. Da ba mai lo le sain kho a ke sat mu dui ga do ti da da go shi ni se ba. Da chaung le myanmar pi du dui ye lu la che phit de democracy a twin khu pyaung ye dui a su ya yo pi du ne ba set pi pu paung saung ywe ni ba de. Da ba mai kan a chaung mla so ba be thai naing gan ma ja do naw pyan hle ni de a che ni dui twi ni ya ba de.
American ပြည်တော်စုမှာသမ္မတဥပမာတက်လာပြီးခရေကနိုင်ငံခြားရေးမူဝါဒမှာဒီအာရှနဲ့ပတ်သက်လို့အလေးပေးတဲ့မူဝါဒကျင့်သုံးလာပြီးတဲ့နောက်အခုနောက်ကအမျိုးသားလူမျိုးရေးချန်ပီယံဆူဇန်ရိုက်စ်ပြောသလိုပဲအရှိတောင်အာရှဒေသဆက်ဆံရေးနဲ့ကုန်သွယ်ရေးကိစ္စရပ်တွေကိုအတော်လေးကိုလေးပေးဆောင်ရွက်လာခဲ့ပါတယ်။ဒီထဲမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလည်းအတော်လေးကိုတိုးမြှင့်ခဲ့တာပါ။မြန်မာနိုင်ငံဟာဆိုလို့ရှိရင် American နိုင်ငံခြားရေးဌာနအနေနဲ့ထိတ်တန့်ရရှိတဲ့အသွားအလာအများဆုံးနိုင်ငံတစ်ခုဖြစ်နေတယ်လို့နိုင်ငံခြားရေးဌာနကြီးတန်းရရှိဟောင်းတူကတလောကပဲသုံးသပ်ခဲ့ပါတယ်။အခုလာမယ့်နိုဝင်ဘာလမှာဆိုရင်လေသမ္မတဥပမအနေနဲ့မြန်မာနိုင်ငံကိုလာရောက်ပြီးတော့အရှိအာရှထိပ်သီးအစည်းအဝေးတက်ရောက်ဖို့ရရှိနေတာပါနိုင်ငံတကာမှာဒီအရှိလေပိုင်းပြဿနာရုရှားနဲ့ယူကရိန်းအရေးအီဘိုလာရောဂါပိုးကူးစက်ပြန့်နှံ့မှုအစတဲ့ဒီအရေးကြီးတဲ့အခြေအနေတွေရှိနေသလိုပဲအာရှနဲ့အထူးဖြစ်ဒီအရှိတော်အာရှဒေသနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ပိုင်းဖြတ်ချက်ကိုလည်းဦးစားပေးအစ်စ်မှာထားပြီးတော့ဆောင်ရွက်နေတယ်လို့မြို့သားလူမျိုးအချံပီဆူဇန်ရိုက်စ်ကမနေ့တုန်းကဒီ Brookings Institution မှာပြောဆိုသွားခဲ့ပါတယ်ခင်ဗျာ
အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနေ့ 9:00 နာရီခွဲအထိထုတ်လွှင့်ပေးသွားမှာပါ Asia Set ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်အခုနောက်ဆုံးကြန့်ရှိနေတဲ့အချိန်မှာတင်အတင်းအချင်းချုပ်တွေကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင်
ဆီးရီးယားနိုင်ငံနဲ့ IS စစ်သည်ကြော်တွေကိုအမေရိကန်နဲ့ RN ငါးနိုင်ငံပူးပေါင်းပြီးလေကြောင်းကနေစတင်တိုက်ခိုက်နေပါပြီ။ဒီကနေ့အင်ကာနီမှာ Central Command လို့ခေါ်တဲ့အရှိအလဲပိုင်းဒေသစစ်စင်ရေးကုကဲရေးအမေရိကန်စစ်ဌာနချုပ်ကညဘက်လေကြောင်းတိုက်ခိုက်မှု14ကြိမ်အတွင်းဒေသ၄ခုတည်းကပြစ်မှတ်တွေကိုဖျက်ဆီးနိုင်ကြောင်းနဲ့အဲ့ဒီအထက်မှာ IS စစ်သည်ကြော်တွေရဲ့ Market Name Red Car မျိုးလဲပါဝင်ကြောင်းပြောဆိုပါရတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအစ္စလာမ်အစွန်းရောက် IS အဖွဲ့လက်ချက်ကြောင့်အီရတ်နဲ့ဆီးရီးယားကယဉ်ကျေးမှုအမွေအနှစ်တွေဖျက်ဆီးခံနေရတယ်လို့ပြစ်တင်ဝေဖန်လိုက်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံပြင်ပမှာလုပ်ခဲ့တဲ့အီရတ်နဲ့ဆီးရီးယားယဉ်ကျေးမှုအမွေအနှစ်များပေါ်ချိန်ချောက်နေခြင်းလို့ခေါင်းစဉ်ပေးထားတဲ့အခမ်းအနားကိုနိုင်ငံသားဝန်ကြီးကယ်ရီတက်ရောက်နေစဉ်မှာအခုလိုပြောဆိုခဲ့တာပါ။ရုရှားလူလာတဲ့ယူကရိန်းခွဲထွက်ရေးတပုံတွေကတိုက်ပွဲတွေအတွင်းအုံပြုနေတဲ့လက်နက်ကြီးတွေကိုပြန်လည်ရွှေ့ပြောင်းနေရချထားနေတဲ့အကြောင်းပြောပါရယ်။ငါးလကြာယူကရိန်းတပ်ဖွဲ့တွေနဲ့ပစ်ပွားနေတဲ့စစ်ပွဲတွေအဆုံးသတ်ဖို့သဘောတူညီခဲ့တဲ့ညီညာရေးအစီအစဉ်တိုင်းအခုလိုဆောင်ရွက်ခဲ့တာလည်းဖြစ်ပါရယ်။ယူကရိန်းတပ်ဖွဲ့တွေဘက်ကအခုလိုလက်နက်ကြီးတွေကိုရွှေ့ပြောင်းနေတဲ့အတွက်သူတို့ဘက်ကလည်းအလားတူတုံ့ပြန်တာဖြစ်တယ်လို့တပုံကောင်းဆောင်တဦးကပြောကြားသွားပါရယ်။ Israel စစ်တပ်အနေနဲ့ဆီးရီးယားတိုက်လေယာဉ်စီးကိုဂိုလန်ကုန်းမြေပေါ်ဘက်မှာပစ်ချလိုက်ပါတယ်။ဒီဆီးရီးယားတိုက်လေယာဉ်အနေနဲ့အစ္စရေးလေကြောင်းပိုင်နယ်တဲကိုဝင်လာပြီးမှမြေပြင်ကနေဝေဟင်ကိုပစ်တဲ့မစိုက်ဒုံးကျည်နဲ့ဒီကနေ့မှပစ်ချနိုင်လိုက်တာဖြစ်တယ်လို့အစ္စရေးစစ်တပ်ကထုတ်ပြန်ပြောဆိုပါရခင်ဗျာ
။တရင်အချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတင်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုးဆက်ဂိလ်ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည6နာရီခွဲကနေ9နာရီထိ line to meter 71.25 ရောကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်9နာရီအကြာည9နာရီနေ့10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါရှင်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မအနန်းလာပါရှင်။
This program has come to you from the Voice of America, Washington.